ာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့မြန်မာစာသင်ယူညွန့်နဲ့ကဒီမဲခွေရဲ့လက်ဆောင်ကပြားနဲ့ပတ်သက်လို့ပြောစရာဖြစ်ခဲ့ရတဲ့အခြေအနေနဲ့ဒီအများပြည်ဆိုင်ရာမူဝါဒတွေကိုဘယ်လိုပုံစံနေနဲ့ဆုံးဖြတ်နေတယ်လဲဆိုတဲ့အပေါ်မှာမေကွန်ထုတ်စရာဖြစ်ခဲ့တာတွေကိုဆွေးနွေးသွားမှာပါဒီအထမရမြန်မာစာသင်ယူညွန့်နဲ့မှာပါတဲ့မဲခွေရဲ့လက်ဆောင်ကပြားကိုဒီကျမ်းမာရေးရှုထောင့်ရေးမတင့်တော်ဘူးဆိုပြီးဖြုတ်လိုက်တဲ့အကြောင်းသတင်းတွေထွက်ပြီးတဲ့နောက်မှာပဲဒီဝေဖန်တယ်နေလဲတော်တော်ကြေကြေလောင်ထွက်ပါတယ်ဒါပေမဲ့လည်းဒီစံသင်ယူညွန့်နဲ့မှာပြန်ထည့်မယ်ဆိုပြီးပညာရေးဝန်ကြီးဌာနကတော့နောက်ပိုင်းမှာကြေညာပါတယ်ဆိုတော့ဒီပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံမှာဒီအရေးကြီးတဲ့ဒီမူဝါဒရေးရာကိစ္စတွေကိုဘယ်သူတွေကဘယ်လိုပုံစံနေနဲ့စဉ်းစားဆုံးဖြတ်နေသလဲဒီလူပုဂ္ဂိုလ်တူတူယောက်ချင်းစီရဲ့သဘောထားအမြင်တွေကလွှမ်းမိုးနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဟိုပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီပညာရေးလောကနောက်ဒီဒီသင်္ဆာလောကပုဂ္ဂိုလ်နှုတ်ဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့မန္တလေးရနာဘုံတက်ကသူဆရာမြားတမကဥက္ကဋ္ဌဥတ္တရဖြစ်ပါတယ်နောက်တူကတော့သင်္ဆာဆရာဦးစီရသူပါဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ကတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းချင်းသုံးသက်ချက်အနေနဲ့သိကြပါတယ်အခုဒီမဲခွေဒီလက်ဆောင်ကပြားကိုတော့ဟိုကျမ်းမာရေးရှုထောင့်ရမသိတော့ဘူးဆိုပြီးအစောကြီးမှဖြုတ်လိုက်တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတုဒ္ဒဒီဆုံးဖြတ်ချက်ကအမှန်ကန်တဲ့ဆုံးဖြတ်ချက်တခုဟုတ်မဟုတ်ဘလို့အမြင်ရှိလဲခင်ဗျအ
ဲ့တော့နံပါတ်1ပေါ့နော်ဒီကအစောကဟိုနံပါတ်1ပါဆက်လို့ဆိုဝန်ကြီးဌာနနေရောမဲခွေရဲ့ကပြားကိုအထမရမှာပြန်ဆန်းတာလေအဲ့တော့ဖြုတ်တာဘာကြောင့်ဖြုတ်လဲဆိုတော့ကျမ်းမာရေးရှုထောင့်ကကျမ်းမာရေးဌာနနဲ့ဂျာယီရုပ်သက်ပြီးရနေပြီးတော့ပညာရေးဝန်ကြီးဌာနကဒီကြေညာမခဲ့ဘူးဆိုပြီးပြောတယ်။အဲ့တော့ပညာရေးဝန်ကြီးရဲ့ကြေညာကိုဖြုတ်တယ်။ဒါကျွန်တော်တို့ကနေဦးပြရအောင်။အဲ့ဒါကျမကြီးဝန်ကြီးဌာနကတော့ဒါကျမကြီးကကျွန်တော်တို့ဖြုတ်တယ်ဆိုတာဟုတ်ပြီ။ဟိုဘယ်တော့ခုကျွန်တော်တို့တွေ့ရှိခဲ့တယ်ပေါ့နော်။အဲ့တော့ဒီလူ awareness တော့ကလာဒီအနေနဲ့ပတ်သက်ပြီးတော့ဒါမျိုးတွေမလုပ်ခင်းတော့ကျွန်တော်တို့ပညာရေးဝန်ကြီးဌာနမှာအထူးသဖြင့်မူဝါဒကိုတစ်ခုချမှတ်တယ်။ဒီသုံးလေးနဲ့ပြောပါတော့။မင်းကြီးတစ်ခုပြီးတစ်ခုပြောင်းအဲ့တော့ဒီလိုမှအပီရီယက်ဒီပန်းပါညာဆက်မပြောင်း။ဒါဝင်ဌာနနေမှာဖြစ်နေတဲ့အခြေအနေပေါ့နော်။ဥပမာဒီကြေးများကျွန်တော်တို့လည်းတင်တယ်။အဲ့တော့ပြောပါလို့ဆိုတော့မေတ္တာပို့တယ်။သတ္တ။ဒီသတ္တကိုပေါ်အောင်ပြရ။အဲ့ဒါမင်းမကြည့်ရနဲ့။ပေါ်ရည်ကြည့်ပြီးတော့ဒီစနစ်ကြေးကြီးဖြုတ်တယ်နဲ့ဆိုတော့ဒီတရားရဲ့အကြံနဲ့လုပ်တယ်ဆိုတော့ဒါအင်တာမဆိတ်ရက်ဆရာတော်ပေါ့နော်။ဒီနေ့ဝင်ဌာနရဲ့ဒီကကိုမူဝါဒတိကျတဲ့မူဝါဒမရှိဖြစ်တဲ့တိကျတဲ့မူဝါဒဖြစ်တဲ့ကျွန်တော်တို့ဟိုကတော့ NFT ပေါ့နော်အဲ့တော့ NFT ကို account ထဲပေါ်ရင်ဒီပြဿနာဖြစ်လာမှာမဟုတ်ဘူးကျွန်တော်တို့အဲ့ဒါကတော့ဒီလိုစိတ်မကောင်းစရာဖြစ်တယ်ပေါ့နော်အခုဒီနေရာကြီးဝင်ကြတာပြန်ပြီးဝေဖန်တယ်ကြားတော့မှတက်တမရမှာဆယ်နာမှာပြန်ချက်မယ်ဆိုပြီးပြောတယ်ဒါရီယာဟိုကပေါ့နော်ဒီဌာနအဲ့အတွက်လုံးဝပုံကြည့်တော့မကောင်းဘူးခင်ဗျဟုတ်တယ်
โอเคเสียอู้เสียตัวอเมียวครับอกดีกระเปียวอซ้อยมาတော့ဖြုတ်မယ်ဆိုပြီးဖြစ်တယ်နောက်ကျတော့ဒီဆယ်တင်ညွန့်နဲ့မှာပြန်ထည့်မယ်ဆိုပြီးဖြစ်ပါတယ်ဆိုတော့ဒီလို့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဒီเสียอู้ตุตระတော့ဒါဟိုပြောမယ်ဆိုတော့ consistent မဖြစ်ဘူးပေါ့เนาะရှင်းအောင်မညီတဲ့သဘောမျိုးတွေတွေ့ရဆိုရင်เสียอู้ตุตระကတော့သူ့အမြင်ကိုဆွေးနွေးတော့ပါတယ်เสียอู้เสียตัวอเมียวครับဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
သူကတော့အခုကတော့ဝေရှိဝေရှိပဲပြောမှာပေါ့เนาะဟိုအခုပြုတ်လိုက်ပြီးခဏနေကြတော့ပြန်ထည့်လိုက်ဆိုတဲ့အခါကျတော့ဟိုလူတွေဝိုင်းပြောမှလုတ်တဲ့ဟာမျိုးဖြစ်နေတယ်။ဒါပေမဲ့အဲ့လူတွေဝိုင်းပြောလို့လုတ်တယ်ဆိုတာလည်းကျွန်တော်တို့ကကျေးဇူးတော်တင်တာပေါ့လေ။ဆိုတော့ဒီမှာတွေ့တွေ့လိုက်တာတော့ဟိုဥစောတေးပြောတဲ့စကားရောဒီဆရာမောင်ခင်မင်းတနုဖြူတို့ဘာလို့ပြောတဲ့ဟာတွေရောကြည့်လိုက်တဲ့အခါကျတော့သူကဟိုကျမ်းမာရေးဟိုရှုထောင့်ကနေပြီးဖြုတ်လိုက်တယ်ပေါ့လေ။ကျမ်းမာရေးရှုထောင့်ကဖြုတ်တယ်ဆိုရင်လည်းတကယ်တမ်းကျမ်းမာရေးကိုဒီစာကထိခိုက်သလားပေါ့လေ။ဒီလူရဲ့ဒီလူငယ်ရဲ့ကျမ်းမာရေးအကျင့်တွေပေါ့လေ။အဲ့အရာတွေကပြည့်စည်လားအဲ့လိုမျိုးသူတည်တနာလောက်ထားတဲ့အချက်တွေပေါ်တော့အခြေခံတာမဟုတ်ဘူးပေါ့လေအဲ့တော့ evidence based policy making ပေါ့လေဒီချက်လက်ပေါ်အခြေခံပြီးမူဝါဒချမှတ်တဲ့ဟာဒါမျိုးတော့မဟုတ်ဘူးပေါ့နော်နောက်တစ်ခုကတော့မူဝါဒချမှတ်တယ်ဆိုရင်ဒီ stakeholder လို့ခေါ်တဲ့ဟိုတက်ဆိုင်တဲ့လူတွေပေါ့လေဒီအရေးကြီးတဲ့ပုံကိုပေါ့နော်ပါဝင်ပတ်သက်တဲ့ပုံကိုပါဖို့လိုတယ်အဲ့ဒါကြတော့လေမြန်မာစာသင်ယူမှာပါတဲ့အဖွဲ့မှာပါတဲ့ဆရာတွေမသိဘဲနဲ့ပြုတ်ပလိုက်တယ်ဆိုပြီးတော့လေကျွန်တော်တို့ဒါဆရာမောင်ခင်မင်းတို့ပြူကပြောတာကြားလိုက်ရတယ်ဆိုတော့အဲ့တော့တက်ဆိုင်တဲ့လူတွေကိုလည်းတိုင်မြင်တာတော့မဟုတ်ဘူးပေါ့နော်အဲ့ကကြတော့ပြောရရင်တော့ဒါကတော့ကောင်းတဲ့အချက်တော့မဟုတ်ဘူးပေါ့လေအဲ့တော့ဘာလို့ကောင်းရလဲဆိုတော့ဒီမဲခွေဖြစ်လိုက်တဲ့အခါကျတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့မူဝါဒချမှတ်ရေးကိစ္စတွေမှာဘာတွေဖြစ်နေလဲပေါ့နော်အဲ့ဒါလေးကိုတော့ဒီဘောက်ကိုပြလိုက်တယ်ဆိုတော့ဖြစ်သွားကြတာပေါ့ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသူတာကိုခင်ဗျဟုတ်ပါတယ်ဒီဟိုဆရာဦးစီရဲ့သူရှင်ဟိုထောက်ပြတယ်လို့ဒီမဲခွေကပြားနဲ့ပတ်သက်လို့ဒီသမနာယုံပြောဝင်ရဒီဥစော်သေးကဟိုသတင်းစာရှင်းလင်းပွဲမှာမိကုန်းကိုဖြေတော့မှပဲလူတွေပိုတိသွားတာပေါ့နော်ဆိုစောဝိုင်းမှာတော့လူတွေကတိတော့မသိဘူးဆိုတော့ဒီနေရာမှာလည်းဒီလူပုဂ္ဂိုလ်တူတယောက်ကအကြံပြုတာစရတယ်ဆိုပြီးဥစော်သေးလည်းပြောသွားပါတယ်အသေးစိတ်ကတော့တိတ်ဟိုအများပြည်သူဟိုလည်း ရှင်းမပြတော့မသိရဘူးဆိုတော့ဒီပညာရေးကဏ္ဍအပါအဝင်ပေါ့လေလက်ရှိမြန်မာနိုင်ငံမှာဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာဒီလိုမျိုးတူးတယောက်သဘောထားအမြင်နေနဲ့ပဲဆုံးဖြတ်နေသလားအခုဆရာဦးသူထတော့လက်လန်းမိသလားဆိုပညာရေးကဏ္ဍမှာရောဘယ်လိုပုံစံနေနဲ့ဆုံးဖြတ်ပြီးတော့ချမှတ်နေကြလဲ
အဲ့ရဘောပညာရေးကဏ္ဍမှာလည်းအဲ့ဒါပဲကျွန်တော်တို့ကဘဝရရှိပြီးတာကျွန်တော်တို့2016မှာမြန်မာမှာကျင်းပထားတဲ့ NSC ပေါ့နော်မြန်မာနိုင်ငံအမြင်မြန်မာပြည်သူတပ်ပညာရေးဘဝရမဟာဗျူဟာစီမံရေး2016 2017အကောင့်ထဲပေါ်မှာအဲ့ဒီမှာအသေးစိတ်လောက်မှအဲ့ဒီမှာပါတယ်အခြေခံကဏ္ဍသူင်းပညာကဏ္ဍဖြတ်ကြည့်တမှုပညာဦးစီးကဏ္ဍဒီကဏ္ဍတွေနဲ့နောက်ပြီးတော့အဲ့မှာဆက်ပြီးဖွဲ့သွားမယ်ကျွန်တော်တို့ဒီနန်းကော်မတီတွေမူတာမူဝါဒပညာရေးမူဝါဒကော်မရှင်အဲ့ဒီတော့မှာဒါရင်းကိုမဖွဲ့ဘဲနဲ့သူကသူ့လုံးစင်တာတစ်ခုတည်းကိုပဲတဦးတယောက်ဆက်လုပ်ကြတယ်ဒီကိစ္စမှာဖြစ်တာအဲ့တော့အတော်ကပြောတယ်လို့ပြောကျွန်တော်တို့ဒီအတင်းရုံးနန်းကော်မတီကထားတင်တဲ့လည်းမတူဘူးကွာတော်ဝင်ရဆုံးဖြတ်ကြဘူးဝင်ကြီးဌာနလောက်အောင်ဟုတ်ပြီအဓိကလောက်မှာကျွန်တော်တို့နံပါတ်1လောက်မှာဒီလူမျိုးတန်းရေးဆွဲရေးကော်မတီအနေနဲ့ဒီဘာသာရဲ့အနေကူဒီပုဂ္ဂိုလ်တွေပြည်ပြားစီနေတဲ့တိုင်းမျိုးဆွေးနွေးရမယ်အစောကပြောတယ်ဆိုတော့ကျွန်တော်ရေးချင်းဒုက္ခပြောတယ်ဒါတော့သူစီဒီကျွန်တော်ရေးရှိတော့ပုံပြီးတော့တင်ပြရတဲ့အားကိုဒီရဒီဆုံးဖြတ်လိုက်တယ်ဆိုတော့ဒါဆိုလူကဝင်ကြီးမှာတိတုံးတယောက်ဆွဲရတဲ့ဘောရဲ့စိတ်ဆန္ဒကိုဥထောင်ပြီးလုပ်ရတဲ့ဒီလိုမျိုးအမှားတွေဖြစ်လာတာပေါ့နော်။ဒါတော့ကျွန်တော်မြန်မာပြည်ညာကြီးမှာတော့အလားအလာစိတ်မကောင်းဘူး။တုံးနေတယ်မှာ။ဒါကိုသိရတာပေါ့။မူဝါဒတွေကိုလည်းဒီလိုမျိုးမရှိဘူး။ဥပမာကျွန်တော်တို့ဒီကနေ့ဖြစ်တဲ့တော့ကြာကိုကြည့်ကြတဲ့ခဏမရှိဘူးပြောတယ်။ရှိနေကြတယ်။စားထွက်ပြီးကျွန်တော်ပြည်ညာကြီးမြန်မာနာမှာ၆ပြင်းတယ်မနေဘူး။ကျွန်တော်တို့ထွက်ထွက်ထွက်လိုက်ပြင်းလိုက်ထုံးလိုက်ပြန်ပြင်းလိုက်အဲ့လိုမျိုးဖြစ်တာတော့ဒါမျိုးခုတစ်ခုရဲမှာမဟုတ်ရှိမှလည်းမရှိဘူး။အဲ့တော့ဒါကိုကျွန်တော်ဒီလိုနဲ့မူဝါဒဆောင်ဘယ်လိုလုပ်မလို့ဒါကိုတော်တော်အထင်ကြောင်းရမယ်ဒါနဲ့အစိုးရဖွဲ့ကြီးမှရှိတဲ့အကြီးအကဲတွေလည်းဒါကိုပြောရမှာပေါ့နော်အဲ့ဒါမှသာဆင်ပြေမှာပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရေသူရေဒါတော့အခုဆရာဦးသူတားတော့ဒါသူအကျွမ်းတဝင်ရှိတဲ့ပညာရေးကဏ္ဍမှာဖြစ်နေတဲ့ကိစ္စတွေသူကထောက်ပြသွားတာပေါ့နော်ဆိုတော့ကျွန်တော်ဒီတခြားလက်ရှိဒီမြန်မာနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့တခြားကိစ္စတွေမှာရောဒီလိုမျိုးတူးတယောက်ကသဘောထားအမြင်မျိုးတွေနဲ့ဆုံးဖြတ်နေတဲ့အလေးထားတွေကဘလောက်များချက်ချက်ပြင်းပြင်းဖြစ်နေလဲဆရာဦးစေစု
ရတော့ခုဒီအမှုကတော့ဒါကျွန်တော်တို့ဒီလိုဖြစ်လိုက်တာတောင်းသွားတာပေါ့အဲ့တော့ကျွန်တော်မြင်ရတော့ဟိုဒီအမှုကတော့ဟိုရေခဲဟိုဒီရေခဲမှာမျောနေတဲ့ဒီရေခဲတောင်ရဲ့အဆုံးပေါ့လေကျတော့အဆုံးအဖိတ်လေးကနည်းနည်းလေးပဲရှိနေပြီခုအောက်ထဲမှာရေခဲတောင်ကြီးကဒူးနေရှိနေတာ哦အဲ့တော့ဒီမှုတစ်ခုဖြစ်တယ်ဆိုရင်ဒါမျိုးမှုတွေကဒါနေတဲ့ဆုံးမှာဖြစ်နေမှာပဲဒါအတေကြပဲပေါ့လေပြီးပညာရေးရကြတဲ့သူကဒီမြမရင်ကျင်းမှုပေါ့လေနိုင်ငံချစ်စိတ်ပါညာဖန်တီးပေးရတဲ့ဒီကလေးကိုလူငယ်တွေမြေတော်မြောက်ပေးရတဲ့နေရာမှာဖြစ်တဲ့မူဝါဒဖြစ်တဲ့အတွက်ဒီလိုနေရာမျိုးမှာဖြစ်ပြီဆိုရင်တော့ကျန်တဲ့နေရာတွေမှာတောက်လျှောက်မှားနေမယ်ဆိုတော့ကျွန်တော်တို့ဒီစားလို့ရတယ်ဗောလေအဲကျွန်တော်ပြောချင်တာကတော့ဒီမှာအခုပြန်ပြီးတော့ဟိုဟိုတူးတယောက်ကပြောလို့ဒါကိုလှုပ်လိုက်တယ်အဲလှုပ်လိုက်တဲ့အခါကျတော့ဒါကတောက်လျှောက်ဒီလိုမျိုးရွေးသွားတယ်ဆိုရင်စနစ်ကမခိုင်းလို့ဖြစ်ရတာဗောလေတကယ်တော့စနစ်ကဟိုအဲ့ဒီဘက်ကတော့သူ့အတူကျမရရှိတော့ကနေပြီးတော့ပြောလိုက်တာပဲဒါပေမဲ့အဲ့ဒါကိုအဓိကလှုပ်တဲ့လူတွေကအကောင့်ထဲပေါ်တဲ့လူတွေကမူဝါဒချမှတ်အကောင့်ထဲပေါ်တဲ့လူတွေပေါ့နော်သူတို့ကအဲ့လိုအတွန်းခံလို့မရဘူးနော်အိုးအဒီဘက်ကတော့လေကိုကဟိုမှန်နေတဲ့ရင်လုတ်ပေးလိုက်ပေါ့နော်မမှန်ဘူးဆိုရင်ကိုဘက်ကတောင့်ခံထားဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုစနစ်တစ်ခုရဲ့အသေးချာတော့စောက်ထားဖို့လိုတယ်တခြားနယ်ပယ်တွေမှာလည်းကျွန်တော်အမြင်တော့အများကြီးစောက်အောင်ပဲပေါ့နော်အဲ့တော့ဘာလို့ဖွင့်ထားရမှာလဲဆိုတော့မီဒီယာပေါ့လေခုကတော့ဒါမျိုးတွေတိကျရတာမီဒီယာပွင့်လင်းလာလို့ပြောရေးဆိုခွင့်ကျွန်တော်တို့ရှိလာလို့ Freedom of Expression ရှိလာတဲ့အခါကျတော့ဒီကနေပြီးတော့မှလူတွေကဇိုင်းဝေဖန်ကြတဲ့အခါကျတော့မှတမရုံးပါညာရောက်ပြီးတဲ့အခါကျတော့မီဒီယာကကောင်းမြန်ပြန်လန်သွားပြီးတော့ရှစ်တန်းကနေဆယ်တန်းကိုဒီကြပြာရာဘူးတိုးသွားတဲ့အဆင့်ထိရောက်သွားတယ်ဆိုတော့ဒီဟာလေးတပေါက်ကိုတော့ကျွန်တော်တို့ကစနစ်ကိုပြင်နေတဲ့အချိန်တွေမှာကောင်းကောင်းတော့ဖွင့်ထားဖို့လိုတယ်ပေါ့နော်ကျွန်တော်ကတော့ freedom of expression ပေါ့နော်ဒီကိစ္စမှာ freedom of expression ရှိတဲ့အတွက်ကြောင့်မို့လို့ဒါမျိုးမူဝါဒပြန်ပြီးတော့တည့်သွားတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ဒီဟိုမီဒီယာအထင်းကြောင်းလေးတစ်ခုခံသွားလို့နည်းနည်းလေးခံသားတဲ့သဘောမျိုးဖြစ်သွားတာပေါ့လေဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေးလိုက်မှမှရှင်းနေပါတယ်တဦးကတော့ဒီမြန်မာနိုင်ငံကကို slide ဖွေကုန်းဖြစ်ပါတယ် slide ဖွေကုန်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျရာကျမောရချမ်းမာတဲ့နေရာမှာတော့မြို့သားတငယ်ကြီးကော်မရှင်ရှိတယ်အဲ့ဒီကော်မရှင်ကဝန်ကြီးရဲ့အထက်မှာရှိတယ်ကရမဝရဒီချမှတ်နေဆိုရင်တော့အဲ့ဒီကိုမရှင်ကပဲအဓိကတောင်းဆိုရမှာဖြစ်တယ်ဝန်ကြီးဆိုတာကြီးကျယ်အုပ်ချုပ်တာအောက်ကောင်ချေပေါ်တာပဲဖြစ်ရမှာဖြစ်တယ်ဒါတော့ကျွန်တော်ဝန်ကြီးကလည်းပဲ ဟိုအားမရဘူးပေါ့နော်အဲ့တော့အမျိုးသားပြည်ရေးကော်မရှင်ကလောက်ရမယ့်အလုပ်ကိုဝန်ကြီးကအဲ့လိုမျိုးလုပ်သွားတဲ့ခါကျတော့ဒီမှာပြောဆရာဖြစ်တယ်ဆိုတော့ဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာလည်းပဲအမျိုးသားပြည်ရေးကော်မရှင်မှာလည်းကျွန်တော်ဒီဘက်လောက်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံအလေးအချင်းကမခံမှုအလေးအချင်းကတော့ထင်သွားတော့သူတို့တည်ရင်တောင်မှလူကြီးကပြောပြီဆိုရင်တော့မငြင်းရဘူးသူတို့ပူကောင်းတဲ့ဥစ္စာတည်ရင်တောင်မှပူကောင်းတယ်လို့မပြောရတဲ့အချင်းကရှိနေတော့ဟိုဒီလူကြီးတွေထိပ်ပိုင်းကတော့အပြောင်းအလဲဆိုတဲ့ဥစ္စာကိုလည်းမလွတ်ရဘူးဘာနဲ့တူကလေးဆိုရင်တော့ထောင်အိမ်ထဲမှာအကြိုက်ထစ်ထားတဲ့ဟိုခြေကလေးလိုပဲသူတို့အပြင်ထွက်ပဲအနေထားရှိပေမဲ့မထွက်တတ်ပေမဲ့ဟိုဗါတယ်တောင်းတောင်းနဲ့နေရပုံစံနဲ့အဲ့တော့အပြောင်းအလဲလုပ်ဖို့အတွက်သူတို့ကတူးဆုံနေတယ်လို့ကျွန်တော်မြင်တယ်
โอเคကိုစလိုက်ဖွေကုန်းဆွေးနွေးရကျေးဇူးပါဆိုတော့ဒီကိုစလိုက်ဖွေကုန်းထောက်ပြထားတဲ့အချက်တစ်ခုကိုပဲကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုဆွေးနွေးစေချင်ပါတယ်သူပြောထားတဲ့အထက်မှာတစ်ချက်ကတော့ဒီကျွန်တော်စီမှာဒီ top down ပေါ့နော်အပေါ်ကနေအောက်ကိုပဲညွှန်ကြားအမိန့်ပေးတဲ့အစင်လာဟိုရှိကြီးစိုးခဲ့တယ်ဆိုတော့ဟာကိုထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့ဒီအခုဒီပညာရေးမှာဆိုလို့ရှိရင်ဆိုတော့ဥတုဒ္ဒပြောထားပါတယ်ပညာရေးစနစ်မှာပြင်ဆင်ရရှိတယ်ဒီလိုပြင်ရမယ်ထဲထဲမှာဒီလိုမျိုးပေါ့လေကျွန်တော်တို့ဟိုအပေါ်ကနေအောက်ကိုပဲသွားတဲ့စနစ်မျိုးဒီအပြန်လန်ဆွေးနွေးမှုတွေအားနည်းနေတာတွေကရောပြင်ရဆင်ရမယ်နေရာမှာအဓိကအရေးကြီးတဲ့အပိုင်းဖြစ်နေလားဆရာဦးတို့က
ဟုတ်ကဲ့ခင်ဗျာဟုတ်ပါတယ်ဒါကျွန်တော်တို့အရင်ဒါကျွန်တော်တို့ကပေါ့နော်ခောက်ကြီးကျူးခဲ့တာဒါကြီးဝီခင်ပြီးတဲ့ဒီတိုင်းတော့လို့ဒီမဲ့ခွေပြက်ကနာဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကအမှန်မှန်ဆိုတော့ top down one နေရောဘတ်တန် up သွားပါပေါ့နော်ဟုတ်ပါနေပေါ့အမြန်နဲ့ဆွေးနွေးတဲ့ဟာဒီရှိရမယ်ပြီးတော့ပြောနိုင်ခြင်းနဲ့ရရှိရမယ်အဲ့တော့ဥမာကျွန်တော်တို့ဒီကေရပေါ့နော်ဝင်ကြီးရဲ့အတန်တန်နဲ့ဦးနာမထောင်နဲ့အရှိမနဲ့ဝိုင်းဝန်းပြီးတော့စီးနေဒီပြဿနာမှမရှိဘူးဆိုတော့ကျွန်တော်ယဉ်ကျေးမှုအခုချိန်ကြီးကမပြောင်းဘူးအတော့ဟိုအခြားကနေရောအခုပဲအမိန့်ကြီးရဲ့စနစ်နဲ့သွားတယ်ပြည်ရေးမှာဒီလိုလိုလိုမရဘူးကျွန်တော်တို့ကဒီချာစနစ်တကျစီးနေရမယ်ပညာရှင်တွေနဲ့တိုင်မြင်ရမယ်ဆုံးနာကိုပြောတယ်လို့ပညာရေးမှာကော်မရှင်ကြီးရဲ့မူဝါဒချအဲ့မူဝါဒကော်မရှင်ရဲ့အောက်မှာကျွန်တော်တို့ကဒီတည်ယူနန်းကော်မတီတည်ယူနန်းကော်မတီကဘာရီဘာရီတင်ရပါဘာရီဘာရီတော့မရှိတော့အခုအဲ့ပြဿနာပါတော့ဒီဒီလိုညနာကောင်မလီဒီပိုင်တဲ့ရှိကောင်းရှိမှာပေါ့နော်ဒါတော့ကျွန်တော်တို့ရှိရတူပဲပြည်ရဲ့ဘာဒီနေဖော်တာအဲ့မဲ့ဒီကလည်းဝင်ကြီးရဲ့ဟိုစကားကိုမနှောစံနိုင်တဲ့အတွက်တော့ဒီလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့ဒီဇလူလူနာတော့အမြုဒပညာရေးအမမဟာမြဟာစီမံကိန်းကိုတောင်းဆက်ခေါ်မယ်သူရင်ကြီးဒီဌာနကလည်းအထိုင်ရောက်ဒီနေ့ပေါ့သွားပါပေါ့နော်ဒီပြဿနာကြီးကိုလည်းရှောင်ချာပြီးသားဖြစ်သွားနိုင်တာပေါ့မြို့မို့ဆိုတော့ဒီပြဿနာကြီးကအစောကကျွန်တော်ရှိမှပြောခဲ့တယ်ဒီကေဒီတစ်ခုနဲ့ခုတစ်ခုလည်းမဟုတ်ဘူး6ခုလောက်ရှိပြီဒီအခြေခံပညာနဲ့ပတ်သက်တဲ့ဟာဒီမှာသူဒီဟိုဘော့စာရီထွက်ပြီးပြန်နေရတယ်အခုဟိုအခုကပေါ့နော်ဟိုဖြစ်စကားရဆို
အခုပြန်လဲဖြစ်လိုက်ပြန်လဲဖြစ်လိုက်ပြီနော
်ဟုတ်ကဲ့ဟိုရုပ်ခုကြီးရောလူလာပြီပေါ့နော်ဟုတ်ကဲ့
โอเคကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူအမြင်ရောခင်ဗျာကျွန်တော်ဒီအများပြည်သူနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်တဲ့နေရာမှာကျွန်တော်ဒီမြန်မာနိုင်ငံမှာဟိုအထက်ကနေအောက်ကိုပဲသွားတဲ့ပုံစံမျိုးကအခုချိန်ထိဘလောက်ထိကြီးစိုးနေလဲဒီလိုအပြန်အလှန်ဆွေးနွေးမှုတွေကတိတ်အားမကောင်းနေယူလားလက်ရှိချိန်နေမှာ
ဟုတ်လားပေါ့လေဒါပေမဲ့လူနေတွေကဒီ policy မချမှတ်ခင်ပေါ့ဒီ conservation ပေါ့ဒီတိုင်ပင်ဖို့ပေါ့လေတိုင်ပင်လို့ဆိုတာကျွန်တော်ပညာရှင်တွေရှိမယ်ဟိုကြားကျင်တဲ့လူတွေရှိမယ်ပြီးရင်ဒီဒီဟာကြောင့်ကျိုးခံစားရမယ့်ပုံကိုယ်လေးပေါ့လေတာမန်ကြီးလူတို့ပါတော့အဲ့လိုမျိုးလူတွေပါတယ်ပေါ့နော်အဲ့ဒါတွေကိုတေချာစဉ်းစားမထားတဲ့ခါကျတော့အခုဖြစ်တဲ့ခါကျတော့မှ why or မှပြောင်းပြန်ပြန်လှန်ရတယ်လို့ဖြစ်တဲ့ခါကျတော့အယုတ်ကမလှဘူးပေါ့လေဆိုတော့ငကိုရဲ့ဒီ pre ပေါ့လေ conservation လုပ်ထားတယ်ဆိုရင်တော့ဒါမျိုးဖြစ်ပျက်တွေကိုကျွန်တော်ရှောင်ရှားနိုင်မှာပေါ့ဒါပေမဲ့ဒီမှာလည်းဘော်ဒါဖြစ်တယ်လို့လည်းပြောလို့ရတာရှိပါတယ်ခုနလိုမျိုးပညာရှင်တွေဝေဖန်တဲ့လူတွေဝိုင်းကြတဲ့ခါကျတော့ဒီဆက်လမ်းမှာကျွန်တော်ပြန်ထည့်ပေးလိုက်တယ်ဆိုတော့ဒီဘက်ကလည်း border app လို့ပြောလို့ရတယ်။အဲ့ border app ကနေရာချပြီးတော့မှပေါ်လာတာဖြစ်တဲ့အခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်။ဒါမျိုးလူမသိသူမသိနဲ့အပီဖြစ်သွားတဲ့ဟာတွေဘယ်လောက်ရှိမှန်းကျွန်တော်တို့ကမသိဘူးပေါ့။အဲ့ကြကြတော့ကျွန်တော်နေရာတော့ consultation ကိုတိတိကျကျဆင်းရဲကြနဲ့ကျွန်တော်ကောင်းကောင်းလုပ်တယ်နဲ့ပြီးတဲ့အခါကျတော့ခုနလိုမျိုးပေါ့လေ။ဟိုဝင်းကြီးတပါတယ်ဒါမှမဟုတ်အဲ့လိုပေါ့လူကြီးတယောက်ကပြောလိုက်တဲ့အခါကျတော့ channel အဖွဲ့တွေကလည်းဂျာထဲမှာကျေးဇူးခံထားတာရှိတယ်မြေသူတို့ကလည်းအလိုက်တပြီးနဲ့အရှုပ်ပေးလိုက်တဲ့ဟာမျိုးပုံစံမျိုးဒီကိစ္စမှာတော့မြင်ရတာပေါ့နော်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့ဆိုတော့စနစ်တွေတော့တေချာတော့တိဆောက်ထားဖို့လိုပါတယ်ဒီပညာရေးကတော့ဌာနအကြီးဆုံးလည်းဖြစ်တယ်နောက်ပြီးတဲ့ခါကျတော့ဒီလူငယ်တွေကိုလည်းပြင်ဆင်ပေးတဲ့နေရာဖြစ်တဲ့ခါကျတော့ဒါအင်မတန်အရေးကြီးတယ်ပေါ့နော်တခြားဒီလိုမျိုးလူများစိတ်မဝင်စားရနေပေါ့ဒါကတော့ပြင်ရုံးထဲမှာလည်းပါတဲ့ခါကျလူစိတ်ဝင်စားတော့တခြား လူစိတ်ဝင်စားရမယ်လူရအများကြီးရဲ့ဘဝပေါ့လေနိုင်ငံရဲ့ကတ္တမောဆုံးဖြတ်နိုင်တဲ့ကိစ္စမျိုးတွေမှာဟို check and balance တွေတိတိကျကျကျွန်တော်တို့ထားထားပြင်နေမြန်မာရေဟိုလွတ်တယ်လို့ပြောလို့ရှိတာမှန်တယ်ဒါပေမဲ့အစိုးရထဲမှာစိတ်တော်ပြင်စရာမလိုဘဲနဲ့ချလိုက်တဲ့အသေးစိတ်တွေပေါ့လေ
ဟုတ်ကဲ
့အဲ့လိုမျိုးဟာတွေကြတော့ကျွန်တော်မြင်တော့အန်ရကြီးရထင်တယ်ကြဟုတ်ကဲ့ဒီကကြ feature system ဆောက်ထားဝင်ပေးပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့တိုက်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလိုင်းမှာရှိနေပါတယ်ဂျပန်နိုင်ငံကိုခင်အောင်ဖြစ်ပါတယ်ကိုခင်အောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားတယ်နော်
ဟုတ်ကဲ့ကြားပါတယ်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ထင်တော့လေမြန်မာပြည်ကအဲ့လိုပေါ့နော်ဒီစီမံခန့်ခွဲတဲ့လူတွေအနေနဲ့နိုင်ငံတကာရဲ့ပြောင်းလဲမှုတိုးတက်မှုအနေအထားတွေကိုလေ့လာဖို့လိုအပ်နေတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ဟိုတလောကပဲဟိုမြန်မာပြည်ကမိပြတ်တာစင်ကာပူလောက်မစိုးဘူးလို့ပြောသွားတာတို့ပါတို့ပေါ့နော်ဒီလိုစီမံခန့်ခွဲတဲ့လူတွေကနိုင်ငံတကာတိုးတက်တဲ့အနေအထားတွေကိုလေလာတဲ့ဝင်လေလာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်ထဲမှာပဲသူတို့အမြင်လေးနဲ့ကိုတလောကပဲဟလာအကြောင်းလွယ်အိတ်ကိုဟိုနိုင်ငံတကာမှာသုံးနေတဲ့ school ပဲလို့ခေါ်တဲ့အကြောင်းလွယ်အိတ်ကိုမြန်မာပြည်မှာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်ဟလာကလေးတွေပခုံးနှိမ့်စီတဲ့အတွက်မြန်မာပြည်ဖြစ်တဲ့လွယ်အိတ်ပဲလွယ်ရမယ်ဟလာနိုင်ငံတကာမှာသုံးနေတဲ့ school ပဲ school ပဲဆိုတော့အခုကျွန်တော်အခုကျောင်းသားမိခင်ကျောင်းသားဖခင်တူပါကျွန်တော်ဂျပန်မှာနေတဲ့အတွက်သူကလေးတွေပေါ့နော်မြန်မာပြည်မှာလို့ဟိုရေဒီယိုကမာရွတ်လို့အလွတ်ကျက်စာသင်စာအန်တာမျိုးอ่ะဂျပန်မှာကျွန်တော်တို့ဖုံးစံမရှိဘူးမကြားဘူးကျွန်တော်တက်လာနော
်ဟုတ်ကဲ့
ဒါမျိုးတွေပေါ့သူအမေစုဆိုလို့ရှိရင်ဟိုတလောကဒီမြန်မာပြည်อ่ะပြုပြင်ပညာရေးပြုပြင်ပြောင်းလဲမှုတွေကိုမိဘတွေကပါလိုက်ပါဆောင်ရွက်ပေးပါလို့အလိုမေတ္တာရက်ခံရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒါအမေစုတို့အခုကိုအောင်လူမျိုးတို့ဆိုလို့ရှိရင်ဘူရီရပိတ်သက်တွေဆိုလို့ဘူရီရပေါ်ဝင်နေလို့ရှိရင်ဒါနိုင်ငံတကာအတွေ့အကြုံတွေရှိတယ်ဒါဒီမြန်မာပြည်ကဒီလွဲနေတဲ့ကိစ္စတွေကိုဒါကိုအောင်လည်းတို့ဘူယိုရေးပိတ်တဲ့ဟိုဘူယိုရေးအဖွဲ့ဝင်နေနေအကောင်းကောင်းသိတယ်ဒါကြောင့်မို့လို့မြန်မာပြည်ကဒီပြုနေပြောင်းလဲမှုလုပ်တဲ့အခါမှာနိုင်ငံတကာရဲ့အောင်မြင်နေတဲ့အနေအထားတွေကိုပါဟိုပေါ့နော်လေ့လာပြီးတော့မြန်မာပြည်မှာပြုနေပြောင်းလဲမှုတွေကိုလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာလည်းနိုင်ငံလည်းတိုးတက်မယ်အဲ့တော့နိုင်ငံအတွက်လည်းအိုင်ဝန်ကိုကြတို့တဲ့ဖို့အတွက်အငုံငုံကြဖြစ်မယ်ဆိုတာလေးကိုကျွန်တော်ဟိုသင်ပြကျင်တာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါတယ်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ Facebook တွေကနေမှတ်ချက်တွေပေးတာတွေဆွေးနွေးရလည်းရှိနေပါတယ်ကျွန်တော်တို့အခုဒီမှာတိုက်ရိုက်ဆွေးနွေးနေ Facebook ပေါ်ကတယောက်ကတော့ဦးတူးဆိုတာသူကတော့ကလေးတွေစိတ်လောက်ချင်းနေတယ်ကဗျာကြောင့်စာကြောင့်မဟုတ်တယ်သူတို့ပဝင်းကျင်ကြောင့်သာဖြစ်တယ်တူးတယောက်ရဲ့အမြင်ကြောင့်ကဗျာကိုဖြုတ်ချင်းနေမတင့်တော့ပါဆိုရေးပါတယ်နောက်ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်ပေးထားတာတွေရှိပါသေးတယ်မင်းကြီးဆိုတဲ့တရားကတော့မြန်မာစာပညာရှင်တွေရှိရသားနဲ့မတိုင်ပင်မဲ့လောက်ကပြီးမှစကားဝိုင်းတွေဆွေးနွေးပွဲတွေလုပ်မနေပါနဲ့တော့ဗျာတဲ့မှားနေပြင်ဖို့ဝင်လေတဲ့တလွဲမာနာပညာရှင်ဆိုသူတွေရှိသဖြင့်ဘယ်ကဏ္ဍမှာတိုးတက်မှာမဟုတ်ပါဘူးတဲ့ရှစ်တန်းမှာတင်တဲ့ဟာဆယ်တန်းပြောင်းတင်တာလည်းတိတ်မဟုတ်သေးပါဘူးတဲ့ဆယ်တန်းရောက်ရင်စေးလေးတောက်လဲရတယ်ဆိုသူလိုဖြစ်နေပါပြီတဲ့ကော်ရှူရဲ့ကလေးတွေဘာကဗျာမှမတင်ရပါဘူးတဲ့လမ်းမေးမှာပဲနေတာပါတဲ့နောက်တစ်ယောက်ကတော့အဘိဓမ္မာဆိုတဲ့နာမည်နဲ့ပါသူကတော့ရှစ်တန်းကဖြုတ်လိုက်တာထောက်ခံပါတယ်ဒါပေမဲ့ဖြုတ်နှီးကြရတာတော့မကြိုက်ပါဘူးတဲ့ဒေါက်တာပြောတာကတည်တည်ချာမသိရတာလည်းပါပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ဗေဒါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ခုမှဖြုတ်ရတာကလည်းတဲ့ခုမှမဟာပညာရှိကိုကြီးကပေါ်လာတာကိုတဲ့မွေးရည်စေးတုံးကြတယ်ဘဲကပြားကြောင့်လဲအရက်တောက်ကြတယ်ဘဲကပြားကြောင့်လဲဇိုက်တာတွေဖြစ်စီတယ်ဘဲကပြားကြောင့်လဲရှိကြပြတဲ့ဘုရဲ့နှစ်သာရကိုကဗျာနေနဲ့မခန်းစားပဲပေါက်ကရတွေးပြီးတူးတယောက်ရဲ့ဆုံးဖြတ်ဟာတနင်္ဂနွေလုံးကိုကိုစားပြုရလားတဲ့မလုံတင်တာလုံနေကြဒါရင်နဲ့ပဲအချိန်နေကုန်နေကြတယ်လူချင်းနဲ့အရွယ်တစ်ခုကိုဘယ်ချိန်ရောက်မှာလဲပညာရေးဝန်ထမ်းအားလုံးကပညာရေးဝန်ကြီးကိုပြောင်းလဲစေချင်တယ်ဘာလို့မပြောင်းလဲတာလဲဆိုပြီးသူကမေးခွန်းထုတ်ထားပါတယ်နောက်စာတစ်ချို့တော့နားအောင်ဖတ်ပြပြပေါ့
ဟုတ်ကဲ့ပါရှင်ပထမအကောင်ကတော့ဒသနာဆိုတဲ့အကောင်ပါအကယ်၍မေခွေရဲ့ကဗျာကြောင့်နဲ့ကျောင်းသားလူငယ်တွေဆလိတ်ဆွဲသွားမှကြောက်လို့တင်ယိုညွန်းနန်းကနေပယ်ဖြတ်ဖို့ပညာရေးဝန်ကြီးကပညာရှင်တွေဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းခဲ့မယ်ဆိုရင်နဲ့အခုလောက်ဝေဖန်ရှုံချခံရနိုင်စရာမရှိဘူးလို့ယူဆပါတယ်တဲ့အခုတော့ရည်ရွယ်ချက်ကောင်းမယ်လို့ဆုံးဖြတ်ချက်ချပုံတွေကခေဟောင်းစနစ်ဆိုပုံစံတပွဲဖြစ်သွားတာကြောင့်စေတနာဟာဝေဒနာဖြစ်သွားရတယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်သဒ္ဒနာအမေရိကန်ကရေးပါတယ်ရှင်နောက်တစ်ယောက်ကျတော့အေးအေးမွန်ဆိုတဲ့တယောက်ပါသူကတော့ကျမတို့တင်ခဲ့ရတယ်အခုချိန်ထိဆလိတ်မတောက်ဘူးဆင်းနှံတော့ကြိုက်တယ်လို့ပြောပါရယ်နောက်တစ်ယောက်ကတော့ကိုပေါက်စားဆိုတဲ့အကောင့်မှာရှင်သူကတော့ကဗျာကရက်တာမြောက်ပါတယ်ကောင်းလဲကောင်းပါတယ်ဒါပေမဲ့လူငယ်တွေအတူယူမနိုင်ပါရယ်ဗျာလို့ရေးပါရယ်ဂ ချန်တဲ့တယောက်ကတော့ကိုရွှေခဲဆိုတဲ့အကောင့်ပါရှင်သူကတော့ကြပြာကိုတင်ရတာရတကိုခန်းစားတတ်ဖို့ပဲလို့ဆိုချင်ပါတယ်တဲ့ကြပြာကဖော်ပြတဲ့အကြောင်းချင်းရာတွေကိုအတိကသိရှိလိုက်နာစေဖို့မဟုတ်ဘူးလို့ထင်ပါတယ်ကြပြာကပေးတဲ့ဘဟုတုတသင်ခန်းစာနဲ့တိုက်တွန်းနှိုးဆော်ချက်တွေကိုအတိကထားရမယ့်ကြပြာမျိုးကတော့နိုင်ရည်နဲ့နွယ်တဲ့ကြပြာမျိုးတွေဒါဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကြောင့်မဲခွေကိုပင်မှာပဲထထားပြဿနာမဟုတ်ဘူးလို့ထင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီစာရည်ထဲမှာတော့သဘောထားအမြင်တွေဟိုအမျိုးမျိုးထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောရှိနေတာတွေ့ရပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့မောင်ဝင်းဟန်အင်းလေးဆိုတော့သူကလည်းကဗျာဆရာတူးပါပဲသူရေးထားတာတော့မဲခွေကဗျာကိုတင်ယူကနေဖယ်ရှားလိုက်တဲ့ကိစ္စကတော့မယောင်ရာစီလူတာပါပဲတူးတယောက်ရဲ့သဘောဆန္ဒအရစိတ်ကူးတရလှုပ်လိုက်တဲ့သဘောဖြစ်တယ်လို့ထင်ပါတယ်ဒီကဗျာခရဲ့ကြီးမုံမှာဗမာတွေစိတ်လေးစိတ်တဲ့အနေနဲ့နီးစပ်ပတ်သက်ခဲ့တာကိုဖော်ညွှန်းတဲ့ကဗျာပါအနုပညာစာပေနဲ့ဆန်တယ်လို့တမိုင်းကိုလည်းကိုစားပြုတဲ့ကြပြာတပုတ်လို့ပြောရင်လည်းရပါတယ်အခုလိုရက်ကတမိုင်းကိုထိန်ချတဲ့သဘောတက်ရောက်ပြီးကြပြာရဲ့အနုပညာပြောင်ပြောင်းမှုကိုအတိမတ်မပြူရရောက်ပါတယ်ကလေးတငယ်လူငယ်ចောင်းသားတွေစိတ်လေးနဲ့ဝေးစီခြင်းဥပဒေနဲ့တားရပါမယ်ဥပဒေကိုလက်တွေ့ကျင့်သုံးမှုလူငယ်တွေနဲ့ဆက်နွယ်ပတ်သက်နေတဲ့ပညာရေးအာဏာပိုင်တွေကတွန်းအားဖြင့်လှုပ်ဆော်ပညာပေးတာတွေလုပ်ရပါမယ်စိတ်လေးတောက်တဲ့အလေးချင်းတွေကចောင်းသားလူငယ်တွေမဟုတ်ပါဘူးចောင်းတက်ဖို့မတက်နိုင်လို့ចောင်းကထွက်လိုက်ရတဲ့ကလေးလူသမားလောကမှာလည်းရှိနေတာပါတင်ယူကပေးတာအတိတ်ပဲမရှိပါဆိုပြီးသူကရေးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်တို့ဒီ VOE ရဲ့ဒေါခင်စိုးရင်းကကြပြာစီယာမင်းထက်မောင်နဲ့လည်းရန်ကုန်မှာတည်ဆံတွေ့ဆုံမင်းမြန်ထားတာရှိပါတယ်ဒီထဲကကျွန်တော်တို့တစ်ချက်ကိုဒီကောက်နှုတ်ပြီးတော့ဖော်ပြကြပါတယ်ဒီကျွန်တော်ဆွေးနွေးခန်းနဲ့လည်းဆက်နွယ်နေတဲ့အတွက
်ဒီမဲခွေကြပြာမှာတော့ဒီလက်ဆောင်ဆိုတဲ့ဒီမဲခွေရဲ့ကြပြာမှာတော့ဒါကောင်မလေးနဲ့ဒါတူတူချစ်သူဟလာအင်းဝါကိုသွားမဲ့သူသူဆစ်လေးကလေးသူကိုရန်လိတ်ပြီးတော့ပေးမယ်ဆိုတဲ့အကြောင်းရပါပဲ
ချစ်
ချင်းမြတ်တာကိုဖွဲ့တာတကယ်တော့ဒါအတိန်နဲ့ကိုဖွဲ့တာဖွဲ့ထားတဲ့ဥစ္စာလေးကလည်းအဲသူတို့ခက်ကပါတော့ဒီဆေးဘောလိဒီတစ်ခုဖြစ်ဖို့သူကိုယ်တိုင်ကိုဘယ်လိုလုပ်ရလဲဆိုတာလည်းစကလုံးနဲ့တော်တော်လှရတဲ့ကြပြာလေးပါအဲဒါပေမဲ့ဒီကြပြာကိုဖတ်ပြီးတော့ဟလာចောင်းသားတွေကဆစ်လိတ်တောက်ချင်းစိတ်ပေါ့မယ်ဆိုတော့အမြင်မျိုးနဲ့ဒီကြပြာကိုခုမှအကောက်ဖယ်တာမျိုးကြတော့တကယ်မကောင်းဘူးပေါ့ရှင်အဲအဲ့ဒါမျိုးသာဖယ်မယ်ဆိုရင်ကျွန်တော်တို့ဟလာဟိုကွန်ဆာမှာဆိုလို့ဆိုပြီးတော့ဖယ်ရမယ်ကြပြာအဲ့ဒီလူကြပြာတွေလည်းရှိသေးတယ်တခြားတွေလည်းဟလာအလားဟိုထန်းရီတောင်းမှဆွလို့ဆိုပြီးတော့ကျွန်တော်တို့ဒီဒီဟိုတော်ရာချင်းကနာဟိုထန်းတဲ့တမတော်ရာချင်းတွေပါလေကျွန်တော်တို့ပယ်ပြရမယ်သဘောမှာရှိပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီကြပြာဆရာမင်းထက်မောင်နဲ့ကျွန်တော်တို့တည်တဲ့အင်တာဗျူးအတွင်းမှာပြောသွားတာပါဆိုတော့ဒီတကယ်တော့မြန်မာစားရီကြပြာတွေမှာဆေးလိတ်တို့ကွန်းတို့ထန်းရီတို့ဆိုတော့အစင်လာအပြင်ပါပါတယ်ဆိုတော့ဒီလိုအကြောင်းအရာမျိုးတွေသင်ရကြားမယ်ဆိုရင်ရောဆရာဦးတုတ္တဆွနေစေချင်ပါတယ်လက်ရှိခေတ်ချင်းနေလဲကန့်ညီဖို့ဟိုအခုလိုကျမ်းမာရေးရအစိုးရဆရာတွေတကယ်ရှိတယ်ဆိုရင်လဲဟိုဒါတွေကိုထက်သင်သင်ကြားသွားဖို့တွေမျိုးတွေရောစဉ်းစားဖို့များလိုမလားဒါတွေဟိုဆိုလိုတာဒီခက်ကာလာနဲ့ကွာချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေကိုတစ်ခါတည်းရှင်းပြဖို့ဆိုတဲ့ကိစ္စမျိုးတွေရောဒီပညာရေးဒီစီမံကိန်းတွေရေးဆွဲတဲ့နေရာမှာဒီမူဝါဒတွေရေးဆွဲတဲ့နေရာမှာထက်သွင်းစဉ်းစားဖို့တွေရောအရေးကြီးတကြီးလုပ်ဖို့လိုနေပြီလားဆရာဦးတုတ္တ
အဲ့တော့နံပါတ်၄ကြီးကြပြားတွေကိုကျွန်တော်လည်းဥပမာမျိုးဥစ္စာလာမိတာတော့ခါကျွန်တော်ဒီထန်းသမားတွေရဲ့အကြောင်းညာကြည့်တဲ့မှာသိထားတဲ့ကြပြားတွေကိုယ်နဲ့ပတ်သက်တဲ့ဆိုတော့ဖြည့်ဖြည့်နေတဲ့စီးပြီးဟောပြောကျွန်တော်ကြည့်ဆုံးပြောရအဲ့ဒါကျွန်တော်လည်းတင်နေတာကျွန်တော်တို့လည်းအရက်ဒီဆွဲထိုင်ရီဒီဆွဲဆက်ရီဒီဆွဲကျွန်တော်ဆက်ရီမတော့ဘူးပုံစားဘောနော်ဒီလိုမျိုးတွေဖြစ်လာပါဘောအဲ့တော့ဒါစူစာတီကြပြားကျတော့လက်တော့ပြီးကျွန်တော်ကဘာလို့မအောင်ဘောဒီလိုမျိုးလည်းမျိုးမြစ်တာပေါ့ဒါတော့ကြီးမာတော့ဒီအကြောင်းလေးကိုသိအောင်လို့ကာလကြီးမုံတင်ရတဲ့အချိန်မှာကျွန်တော်တို့ကဒါကိုကျမယေရှုတော်ကတော့စဉ်းစားရင်လည်းတမျိုးပေါ့နော်ဟိုမှန်တော့မှန်နိုင်နေကြာတိုင်းလုံးတော်တော်များများတော့ကျွန်တော်မြစ်တာပေါ့ပြီးတဲ့အတွက်တမျိုးကြံဒီလည်းမဖြစ်ပါဘူးကျွန်တော်တို့ဖြစ်တဲ့အထူးကကျွန်တော်တို့ဒီငယ်ကြီးလည်းတော့မှလည်းတော့သာလုံးကြဒီကြီးမာတကယ်ရက်တော့တကယ်မသိဘူးဖြစ်သွားတာပါတကယ်ဒီညာကိုမျက်ပတ်သက်ပြီးတော့ကြည့်မယ်အဲ့တော့ခံစားတတ်မယ်ဒီကြရင်ရှိတာမဟုတ်ဘူးကျွန်တော်ဘာမှဖြစ်စရာအကြောင်းမရှိဘူးပေါ့နော်ဟိုကျွန်တော်တို့ဆိုရင်ကြားတဲ့ကြီးနေလာတာပဲဒါမျိုးကတော့မဖြစ်ပါဘူးအဲ့ဒါတော့ဟိုပေါ့နော်ဘယ်လိုဖြစ်ဖို့လဲခဲရင်းပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုဆိုလိုတာဒါဆိုရင်တော့ဟိုနည်းနည်းအစိုးရနည်းနည်းလေးဟိုလွန်ခဲ့သွားတဲ့သဘောလို့ဟိုပြောလို့ရမလားတော့မသိဘူးဆရာတို့ကဟုတ်ဆိုတော့ကျွန်တော်ဒီဟို
ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးစီရဲ့သူကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုအခုစောစောဟိုတချို့ကပြောတယ်လို့ပေါ့နော်ဒီပြောချုံကျမ်းမာရေးရှုထောင့်ရဒီသောတာရှင်တွေတချို့စာရီထဲမှာတော့ဒါတွေကဟိုဒီကဗျာဖြုတ်တင်နေဆိုပြီးတော့တချို့ဟိုဖြုတ်တာကိုထောက်ခံတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေရှိမယ်ဆိုရင်ဒီလိုစိုးရင်ချက်တွေပြပြအောင်ဒီ မူဝါဒရေးဆွဲသူတွေအနေနဲ့ဟိုတခါလဲရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်သွားဖို့ကိစ္စတွေပါတွေရောကြိုတင်လုပ်နိုင်တာတွေဘာတွေများရှိမယ်လို့ဆရာဦးစီရဲ့သူစဉ်းစားမိလဲ
။ဟုတ်ဘောဘောအဓိကတော့ဟိုဒီတင်ရိုးဆွဲတဲ့အခါဒီမူဝါဒချတဲ့နေရာပေါ့လေဒီတင်ရိုးမူဝါဒစင်ညာရဲ့မူဝါဒချတဲ့နေရာမျိုးပြတ်ချထားဖို့တော့လိုတာပေါ့နော်ကျွန်တော်တို့ကဒီဟိုကြပြားတစ်ခုချင်းညင်းဟိုဟာဆွေးနွေးနေမယ်ဆိုရင်တော့အများကြီးပေါ့ဗျာဘယ်ကြပြားတွေချုပ်ရမလဲပါညာနောက်ဆုံးအစအဆုံးတရားရင်ရေးရမလို့တော့ကျွန်တော်တို့ဖြစ်သွားလိမ့်မယ်အဓိကကျွန်တော်တို့ပြောချင်တာကတော့ဒီမဲခွေကြပြားကိုဖြုတ်လို့မဖြုတ်လို့လဲဆိုင်အဓိကဒီကြပြားပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဘယ်မူဝါဒဖြစ်ဖြစ်ချတဲ့အခါကျရင်ဆိုတော့ evident based policy making ပေါ့ဒီတက်တည်တက်ကြရနဲ့သူတည်စံမဖြစ်လက်ပေါ့အခြေခံနဲ့မူဝါဒကိုဖြစ်စေချင်တာပေါ့ဥပမာခုနကလိုစိတ်လိတကယ်တောက်တဲ့ຢာခိုင်နှုန်းတိုးလာသလားပေါ့နော်ဒါမှမဟုတ်ပဲနဲ့လဲကွန်းရပိုစားတဲ့ຢာခိုင်နှုန်းတိုးလာသလားဒါမှမဟုတ်ဒီမှာကြပြားလေးကိုဖတ်ပြီးတဲ့အခါကျရင်လူတွေကရိုင်းဆိုင်လာသလားယဉ်ကျေးလာသလားအဲ့လိုမျိုးတွေကသတိပြဒနာဖြစ်ဖြစ်တစ်ခုခုတော့တေးချာချာခိုင်ခိုင်မာမာကျွန်တော် evidence ရှိဖို့လိုတယ်အဲ့ evidence ရှိရင်ကိုယ်တွားလို့ရတယ်ပြီးအဲ့မူဝါဒကိုစိုးပြတဲ့လူရှိမယ်ဒါကတော့ activist အပြင်ကလူလည်းရှိမယ်အတွင်းကနေဝင်ကြီးနဲ့ယဉ်ကြီးတဲ့လူလည်းရှိမယ်မျိုးစုံကျွန်တော်တို့ရှိနိုင်တယ်ဒါကကောင်းရင်လည်းကောင်းမယ်ဆိုရင်လည်းဆိုမယ်ဒါပေမဲ့သူတို့ကစိုးပြတဲ့ဟာတွေကိုကျွန်တော်ဘယ်လိုစစ်ထုတ်မလဲ
ဟုတ်ကဲ့
ဒါစနစ်တစ်ခုကျွန်တော်တေချာချဖို့လိုပါတယ်ကျွန်တော်ပြောတာစနစ်ကိုပဲပြောတာပါခင်ဗျာ
ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီရဲ့သူမနက်လေးရနာကုန်တက်တူကဆရာများသမဂ္ဂဥဒ္ဒဥတ္တကိုလိုင်းပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဥဒ္ဒရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
thank you